ငါနေ့မှာကျင်းပတဲ့ပါလီမန်လွှတ်တော်ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ Liberal Party ရဲ့ခေါင်းဆောင် Mr. Justin Trudeau ဟာကနေဒါနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာပါလိမ့်မယ်။ Liberal Party ကပါလီမန်အမတ်နေရာ338နေရာမှာ180ကျော်နိုင်မှာဖြစ်ပြီးအခုရှုံးနိမ့်သွားတဲ့ဝန်ကြီးချုပ် Stephen Harper ရဲ့ Conservative Party က104နေရာနဲ့လက်ဝဲရင်း New Democratic Party က36နေရာရလိမ့်မယ်လို့ကနေဒါအသံလွင့်ကုမ္ပဏီကခန့်မှန်းထားပါတယ်။ဂျာဟာအကောင်းမြင်တဲ့နိုင်ငံရေးရဲ့မဲဆွယ်စည်းရုံးမှုကအနေလုံနိုင်လိုက်တဲ့အရာဖြစ်တယ်လို့သူကသူ့ကိုအားပေးထောက်ခံကြတဲ့လူအုပ်ကြီးကိုမွန်ထရယ်မြို့မှာတနင်္လာနေ့ညကပြောဆိုပြီးတော့အောင်ပွဲကျင်းပခဲ့ပါတယ်။သူ့အနေနဲ့သဘောထားတူညီသူတွေနဲ့ရှေ့ဆက်တိုးပြီးအတူတူကလောက်ကင်ဖို့မြန်မာထားတယ်လို့လည်းဆိုပါတယ်။တနင်္လာနေ့နောက်ပိုင်းမှာတော့ကလတ်ကြီးမြို့မှာရွေးကောက်ပွဲရှုံးနေတာကိုဝန်ခံပြောဆိုတဲ့အချိန်မှာပဲမစ္စတာဟာဘာကဝန်ကြီးချုပ်တစ်ဖြစ်လာမဲ့ထရူဒူကိုဂုံပြုချီးကျူးလိုက်ပါတယ်။မစ္စတာဟာဘာကပါတီကောင်းဆောင်နေရာကနေဆင်ပေးလိမ့်မယ်လို့ကွန်ဆာဗေးတစ်ပါတီကနောက်ပိုင်းမှာကြေညာလိုက်ပါတယ်။ခုလိုရုပ်တရက်အောင်ပွဲရလိုက်တဲ့အတွက်အသက်43နှစ်အရွယ်ထရူဒူဟာကနေဒါနိုင်ငံရဲ့သမိုင်းမှာဒုတိယအသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်လာပါတယ်။သူ့မှာနိုင်ငံရေးအတွေ့အကြုံတိမ်နေပြီးတော့တရားထူးအတွက်အဆင်သင့်မဖြစ်သေးဘူးလို့ဝေဖန်တိုက်ခိုက်မှုတွေကိုလည်းခံနေရပါတယ်။ကျောင်းဆရာဟောင်းတယောက်ဖြစ်တဲ့ထရူဒူဟာ2008ခုနှစ်မှာပါလီမန်အမတ်ဖြစ်လာပြီး2013မှာတော့ Liberal Party ကောင်းဆောင်ဖြစ်လာပါတယ်။ Liberal Party က2006ခရဲကစလို့ Conservative Party ကိုရွေးကောက်ပွဲမှာ3ချိန်တိုင်တိုင်ဆက်တိုက်ရှုံးနိမ့်ခဲ့ပါတယ်။အချမ်းသာဆုံးကနေဒါနိုင်ငံသားတွေအပေါ်အခွန်တိုးခေါက်ဖို့နိုင်ငံစီးပွားရေးတိုးတက်ဖို့အတွက်အခြေခံအဆောက်အုံတွေရဲ့အသုံးစိတ်တိုးမြင့်ဖို့နဲ့အမေရိကန်နိုင်ငံနဲ့ဆက်ဆံရေးတိုးတက်အောင်လုပ်ဖို့ဆိုတဲ့အချက်တွေကိုအခြေခံပြီးတော့သူကမဲဆွဲစည်းရုံးခဲ့တာဖြစ်ပါတယ်။